အီရတ်ကိုရောက်နေတဲ့ပုယဟမီးကြီးအနေနဲ့ချင်ရှားတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်အယာတူလာအလီအယ်ဆစ်စတန်နီနဲ့ဒီနေ့သမိုင်းဝင်တွေ့ဆုံခဲ့ပါတယ်။ရှီရာမွတ်စလင်ခေါင်းဆောင်ဆစ်စတန်နီဟာအသက်90ရွယ်ရှိပြီးတွေ့ဆုံမှုတွေသိပ်မလို့ပဲသိကြနေလေရှိပါတယ်။သူ့ရဲ့နာဂျက်မျိုးကတာမန်အိမ်လေးမှာပဲအသက်84နှစ်အရွယ်ပိုယဟမီးကြီးဖရန်စစ်ကိုလက်ခံတွေ့ဆုံခဲ့တာပါ။အီရတ်ဘာသာရေးခေါင်းဆောင်ဆစ်စတန်နီဟာရှီရာအနွယ်မွတ်စလင်ဘာသာဝင်တွေကြားမှာအရေးပါတဲ့ခေါင်းဆောင်ဖြစ်ပြီးအီရတ်နိုင်ငံအတွင်းအပြင်မှာဩဇာကြီးမားသူလည်းဖြစ်ပါတယ်။နာဂျက်မြို့မှာရှိတဲ့ဘာသာရေးဆိုင်ရာအရာရှိတွေကလည်းဒီတွေ့ဆုံမှုကပုဂ္ဂိုလ်ရေးသဘောတွေ့ဆုံကြတာဖြစ်ပြီးသမိုင်းမှာအခုလိုတခါမှမဖြစ်ခဲ့ဘူးလို့ AP သတင်းဌာနကိုပြောပြခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ရောဂါကြုံနေရခြင်းဖြစ်သလိုအီရန်ကြောထောက်နောက်ခံပေးထားတဲ့အဖွဲ့တွေကနေအီရတ်နိုင်ငံတဲကိုဒုံးကျည်တွေဖြစ်နိုင်ခြင်းရှိနေတဲ့စီတင်းမာမှုအခြေအနေအောက်မှာအခုလိုခရစ်စတန်နဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတာပါဒီနေ့နောက်ပိုင်းမှာလည်းပိုယဟမီးကြီးအနေနဲ့ဘက်ဂရက်မြို့တော်မှာရှိတဲ့စိန့်ဂျိုးဆက်ချယ်လ်ဒင်းဘုရားကျောင်းမှာဝတ်ပြုသူများနဲ့အတူဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်ခင်ဗျာ